2019ခုနှစ်မတ်လ13ရက်နေ့တို့အထင်ကရ Time Magazine မှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာမဲ့လူငယ်ဆယ်ဦးရဲ့အမည်ကိုဖော်ပြထားရမှာမြန်မာနိုင်ငံကမတ်ဝေဝင်းနုလည်းပါဝင်ပါတယ်။မတ်ဝေဝင်းနုဟာရခိုင်ပြည်နယ်ဇာတိရိုဟင်ဂျာအမျိုးသမီးတအုပ်ဖြစ်ပြီး2012ခုနှစ်မှာထောင်ကလွတ်မြောက်ခဲ့ပြီးနောက်ပိုင်း Women Peace Network Arakan အဖွဲ့ကိုတည်ထောင်သူဖြစ်သလို Justice for Women အဖွဲ့ကိုပူးတွဲမှတ်တည်ခဲ့သူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကအမျိုးသမီးငယ်တွေအတွက်ပညာသင်ကြားခွင့်နဲ့ဥပဒေရေးရာတွေမှာအခမဲ့အကျိုးဆောင်ပေးခြင်းနဲ့အမျိုးသမီးငယ်တွေရဲ့ဘဝမြန်မာအောင်ကြိုးပမ်းဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။မဝဝင်းနုဟာ1990ရွေးကောက်ပွဲအနိုင်ရကိုစလဲဦးကျော်မင်းရဲ့သမီးဖြစ်ပြီးယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူလည်းဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကနာမည်ကျော် Time Magazine မှာဖော်ပြထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းကတခြားဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနေသူစစ်ဆိုးရအုပ်ချုပ်တဲ့ခင်မှာမဝဝင်းနုနဲ့သူ့မိသားစုဟာယုံကြည်ချက်ကြောင့်ကြက်ခံရတဲ့အကျဉ်းသားတွေဖြစ်ခဲ့ရပါတယ်။မဝဝင်းနုအသက်18နှစ်အရွယ်မှာ1990ပြည့်နှစ်ကရွေးကောက်ခံကိုယ်စားလှယ်ဖြစ်တဲ့ဖခင်ဦးကျော်မင်းနဲ့တကွမိသားစုဝင်အားလုံးကိုဖမ်းဆီးခံခဲ့ရချိန်မှာသူလည်းပါဝင်သွားခဲ့တဲ့အကြောင်း Time Magazine ရဲ့ website စာမျက်နှာမှာအခုလိုဖော်ပြထားပါတယ
် When I was 18 I was arrested with my father and 3 other family members
ကျွန်မ18နှစ်မှာကျွန်မအဖေနဲ့တခြားမိသားစုဝင်3ဦးနဲ့အတူဖမ်းခံခဲ့ရပါတယ်တရားသူကြီးကထောင်ဒဏ်18နှစ်ချမှတ်လိုက်တဲ့အကြောင်းစီရင်ချက်ချတန်ကြားလိုက်တဲ့အချိန်မှာကျမတုံ့လှုပ်သွားပါတယ်။တရားမျှတမှုမရှိဘူးလို့လည်းတွေးမိပါတယ်။ဘာလို့လဲဆိုတော့ကျမတို့ဟာမျှတတဲ့ကြားနာစစ်ဆေးမှုလည်းမရကြပါဘူး။ကျမတို့အတွက်ဥပဒေအကျိုးဆောင်လည်းငှားရမ်းခွင့်မရခဲ့ကြပါဘူး။ထောင်ထဲကိုရောက်သွားတော့ကျမတို့ပဲတခြားအမျိုးသမီးငယ်တွေဟာရာဇဝတ်မှုကျူးလွန်ထားတာမရှိဘဲထောင်ဒဏ်အပြစ်ပေးခံထားကြရပြီးတကယ်တမ်းမှာသူတို့ဟာနိုင်ငံရေးနဲ့စီးပွားရေးစနစ်ဆိုးရဲ့သားကောင်တွေဖြစ်နေကြသူတွေဆိုတာကိုတွေ့လိုက်ရတဲ့အတွက်အရန်ကိုတုံ့လှုပ်ခဲ့ရပါတယ်။သူတို့ဟာဆင်းရဲတဲ့အတွက်ကြောင့်ဒီနေရာကိုရောက်လာကြရသူတွေဖြစ်တယ်လို့သိလိုက်ရတော့ကျမကကံကောင်းတယ်လို့လည်းတွေးမိပါတယ်။အဲ့ဒီချိန်တုန်းကစပြီးတော့တိုင်းပြည်ကိုနိုင်ငံရေးပြောင်းလဲဖြစ်အောင်ကြိုးပမ်းရမှာစိတ်ရောကိုယ်ပါပါဝင်ဆောင်ရွက်မယ်လို့ဆုံးဖြတ်ခဲ့ပါတယ်လို့တိုင်းမဂ္ဂဇင်းကိုပြောပါတယ်။အသက်30သာရှိသေးတဲ့မတ်ဝီဝင်းနုဟာလူအခွင့်ရေးအကြောင်းဒန်းတူညီမြအကျိုးခံစားခွင့်တွေအကြောင်းကိုသူ့ရဲ့ဇာတိရခိုင်ပြည်နယ်ရဲကလူတွေကိုတင်ကြားပေးရင်သူ့ရဲ့အချိန်တော်များများကိုကုန်လွန်စေပါတယ်။အခုလက်ရှိမှာမတ်ဝီဝင်းနုဟာအမျိုးသမီးငယ်တွေအတွက်ဥပဒေရေးရာကိစ္စတွေမှာအခမဲ့အကျိုးဆောင်ပေးတာနဲ့ပညာသင်ခွင့်ရရှိရေးအတွက်ကိစ္စတွေကိုဆောင်ရွက်ပေးနေပြီးမိန်းကလေးတွေကိုစွမ်းဆောင်ရည်မြှင့်တင်ပေးတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိရေး Justice for Women ဆိုတဲ့စီမံကိန်းတစ်ခုကိုဆောင်ရွက်နေပါတယ
်။ကျွန်မတို့ဒီအမျိုးသမီးရဲ့ power ပေါ့နော်။အင်အားကိုယုံကြည်ရအမျိုးသမီးရဲ့ဒီအမျိုးသမီးတွေကိုယုံကြည်ရပေါ့နော်။ဆိုတဲ့ခါကျတော့ကျမတို့လုပ်နေတာကအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေအသိပညာပေးမှုဆိုတဲ့ခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစော်ကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘယ်လိုဆိုလို့ရှိရင်လိင်ပိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလဲနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအသိပေးရနောက်ပြီးတော့အဲ့လိုဖြစ်လိုက်ရင်လိုမျိုးဖြစ်ရှင်းမလဲပေါ့နော်အမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျွန်တော်တို့ဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို channel တွေကနေသွားလို့ရလဲကျွန်တော်တို့အခု Justice for Women ဆိုလို့ရှိရင်ကျွန်တော်တို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေမတွေကအရန်တော်တယ်သူကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျွန်တော်တို့ legal aid တရားရေးဆိုင်ရာကျင့်ကြံအခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထူးပါလုပ်နိုင်ဖို့ကြိုးစားအနေနဲ့ပေါ့
သမ္မတဟောင်းဘုရားတည်ထောင်ထားတဲ့ George Bush Center ကပြုလုပ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှု2015တင်ဒန်းရဲ့ကြောင်စင်တူလည်းဖြစ်တဲ့အပြင် Foreign Policy Magazine ရဲ့2015ခုနှစ်ထိပ်တန်းနိုင်ငံတကာတွေးခေါ်ပညာရှင်စီရင်တဲ့မှာလည်းမဝေဝင်းနုကပါဝင်ခဲ့ပါတယ်။2014ခုနှစ် BBC ရဲ့ထိပ်တန်းအမျိုးသမီးများတရားစီရင်မှာလည်းမဝေဝင်းနုဟာစီရင်ဝင်ဖြစ်ခဲ့ပါတယ်။2015ခုမှာတော့မဝေဝင်းနုဟာအမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကလုပ်တဲ့လူငယ်ဖိုရမ်တစ်နှစ်ပြည့်ခမ်းနားကိုလာရင်အင်ပြူတော်မှာလည်းသမ္မတ Obama နဲ့တူညစာစာခွင့်ရခဲ့ပါတယ်။ Time Magazine ကရွေးချယ်ထားတဲ့အနာဂတ်ရဲ့လူငယ်ခေါင်းဆောင်10ဦးရဲ့မှာမြန်မာနိုင်ငံကမဝေဝေနုနဲ့အတူပါဝင်တဲ့ကြံ9ဦးကတော့တောင်အာဖရိကနိုင်ငံက Trevor Noah El Salvador က Nayib Bukele အမေရိကန်ပြည်ထောင်စုက Tila Okele Nathan Chan နဲ့ Emily Wiss Belgium နိုင်ငံက Hein Gavi Odeli Australia က Sebastian Cars England က Phoebe Waller-Bridge Nigeria နိုင်ငံက Oscar Ekpenimo တို့ဖြစ်ကြပါတယ်ရှင်